နှစ်နီးပါးစစ်မှတ်ပဋိပက္ခတွေကိုပြင်းပြင်းထန်ထန်ကြုံတွေ့ခန်းစားနေရတဲ့စကိုင်းတိုင်းအတွင်းကဒေသခံတွေဟာနေအိမ်တွေဆုံးခွာရပြီးနေထိုင်စားသောက်မှုအခက်အခဲတွေပိုရှိလာပေမဲ့အာဏာသိမ်းစစ်ကောင်စီကိုစန့်ကျင်မှုတွေကတော့ရှိနေသေးပါ။ဈေးရွာတွေကိုမီးလောင်တိုက်သွင်းပြီးအကြောက်တရားလွှမ်းမိုးအောင်လှုံ့ဆော်ချက်တွေရှိပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုထောက်ခံမှုကတော့ကြာစစ်မသွားဘူးလို့ဒေသခံတွေကဆိုပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုမဆုမုံပြောပြပေးပါရှင်။
မြန်မာနိုင်ငံတဝန်းဆေးရနာသိမ်မှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်တပ်ကနေအကြမ်းဖက်နှိမ်နင်းပြီးတဲ့နောက်မှာတော့စစ်ကောင်စီကိုလက်နက်ကင်တော်လန်စန့်ကျင်မှုတွေရှိလာရမှာစကိုင်းတိုင်းဒေသဟာအထူးခြားဆုံးတဲ့အထင်ရှားဆုံးဖြစ်ပါတယ်။စင်းရဲပေမဲ့ဆယ်စုနှစ်တွေနဲ့ချီပြီးတော့တည်ငြိမ်လာခဲ့တဲ့အဲ့ဒီဒေသတစ်ကြောမှာအခုတော့ပြည်သူ့ကာကွယ်ရေးတပ်တွေပြည်သူ့အုပ ကြေးဝါတွေကိုနည်းမြရှင်းလင်းရေးဝင်ပြီးတော့နေအိမ်တွေကိုမီးလောင်တိုက်သွင်းခဲ့တာကြောင့်ပြည်သူတော်တော်များများအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်ဒါပေမဲ့ဒေသခံပြည်သူအများစုကတော့အခုချိန်ထိပြည်သူကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ခံကူညီပေးကြတယ်လို့ကောလင်းပြည်သူကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကိုထောင်းနီကပြောပြပါတယ်
တောင်းခံနေရတာတော့ဒုက္ခဒုက္ခမျိုးစုံကြားတွေကနေပြီးမှရုန်းကန်နေရတာပဲမှာဒါပေမဲ့ဒေရောကကျွန်တော်တို့တော့အပြစ်မပေးမချင်းလက်ကတော့မရှိဘူးပြည်သူရဲ့စိတ်ဓာတ်ကလည်းတကယ်လေးစားစရာကောင်းပါရဲ့ကကြော်ရီအင်းဒီမျိုးခံရတာကျွန်တော်တို့ပဲရှိကျွန်တော်နာမည်ရပြီးအောင်ချမ်းသာရအောင်ပေါ့ဒီရောလုံးမှာမနဲ့အင်္ဂါကျန်ခဲ့တဲ့ဒီရောလုံးကြီးမျိုးခံဒါပေမဲ့သူလူရှိကြီးတဲ့ဓာရီကကူကလူရဲ့ဟာလေးအများကြီးပဲမှန်
မြမစစ်ကောင်စီကတော့ PDF ပြည်သူကာကွယ်ရေးတပ်တွေဟာကျေးရွာတွေကိုအခြေပြုပြီးတော့အကြမ်းဖက်လုပ်ငန်းတွေကျူးလွန်နေတယ်လို့ကျေးရွာတွေကိုမိရှို့တယ်ဆိုပြီးတံပြန်ဆွဆွဲပါတယ်ဒေသအတွင်းမှာပဲစစ်ကောင်စီရဲ့ပြူစောထီးတက်တွေကိုထောက်ခံတဲ့ခြေရွာတွေရှိတာကြောင့်လဲစစ်ကောင်စီကိုလိုလားသူနဲ့မလိုလားသူခြေရွာတွေခြားအပြန်အလှန်တိုက်ခိုက်မှုတွေလည်းရှိခဲ့ပါတယ်။လက်နက်ကင်တော်လန်ရဲ့အစပိုင်းမှာတော့တက်တက်ကြွကြွလှုပ်သူများပင်မဲ့အခုအာနာသိမ့်မိနောက်ပိုင်းနှစ်နှစ်ကြာလာတဲ့အချိန်မှာတော့အင်အားကလျော့နေလာတယ်လို့ကိုထောင်းနီကဝန်ခံပါတယ
်။ဘလို့ပြောရမယ်စင်တော့ကာကွယ်ရေးနည်းနည်းလူတန်သားတဲ့လူတော့ကျွန်တော်စိတ်ကမှမြင်နေကြဘူးလို့မြင်လဲဆိုတော့တော်လာကြီးစားရတာငါတော့အကုန်လုံးပေါ့အိမ်တိုင်းမှာယောက်ျားလေးရွာတရွာမှာယောက်ျားလေးတရာရှိလို့ရှိရင်စစ်ကြီးရဲ့ဦးနဲ့မတန်ဆွားလောက်ပဲကျန်တာလူပေါင်း80လောက်ကထွက်ထွက်ပြီးတိုက်ချင်းနဲ့တိုက်ချင်းနဲ့ဆိုတဲ့လူများတဲ့နောက်ပိုင်းကြာလာတဲ့အခါကျတော့နည်းနည်းခံပြလုပ်တဲ့လူနဲ့တကယ်ခံရင်းစိတ်နဲ့စိတ်ရင်းရှိတဲ့လူကတော့ကျန်လုံးပါပဲအကုန်လုံးဒီဝါးဝါးရှိတော့ပေါ့နည်းနည်းကတော့နောက်ဆုတ်သွားတဲ့လူပြီးပြီးသွားတဲ့လူရှိတာပေါ့
စစ်ကောင်စီတပ်ရဲ့စစ်ကြောင်းတွေကကျေးရွာတွေကိုဝင်ရောက်ပြီးတော့နယ်မြေရှင်းလင်းရေးလုပ်တဲ့အခါတိုင်းကျေးရွာတွေကိုမိရှို့တာဒေသခံပြည်သူတွေကိုဖမ်းဆီးတာနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်တာတွေလုပ်ပြီးတော့ပြည်သူတွေကြောက်လန့်အောင်လုပ်လို့ရှိပေမဲ့ဒေသခံပြည်သူတွေကတော့ဒီလုပ်ရက်တွေကြောင့်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘက်ကိုပို့ပြီးတော့မှထောက်ခံလာကြတယ်လို့ကမ်းဘလူးမြို့နယ်နဲ့ကျွန်းလှမြို့နယ်ကစစ်ရှောင်းတွေရဲ့အရေးကူညီဆောင်ရွက်ပေးနေသူတဦးကပြောပြပါဗျ
။အမားတော့ပြည်သူ့အကြောက်တရားဖိနစ်ပြီးတော့မှတုံ့ပြန်တဲ့အနေအထားမျိုးပေါ့နော်။အဲ့တော့ဒီဘက်မှာဘာသွားဖြစ်တယ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ဘက်ကစီယုံတင်းတင်းပေးတယ်လို့မျိုးဖြစ်သွားတယ်သူတို့အဲ့လိုမျိုးလုံရက်ကပေါ့နော်အဲဒီကြီးပါတွေကိုအကြောင်းမဲ့မြှို့လိုက်တဲ့အနေအထားမှာသူကမှကျွန်တော်တို့ဒီအရာကိုတော့လက်ခံနိုင်တဲ့အနေအထားမရှိဘူးနောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့သူကတော့အကြောက်တရားကြီးစိုးအောင်ဆိုတဲ့ပုံမှန်သူတို့ပေါ်တဲ့အနေအထားမျိုးပေါ့နော်အဲ့တော့ဒီဘက်မှာဘာသွားဖြစ်တယ်လဲဆိုတော့မကြိုက်တဲ့အခါကျတော့သူတို့ဘက်မှာမနေတော့ဘူးမနေတော့ပဲနဲ့ဒီဘက်ကိုကျွန်တော်တို့ပူးပေါင်းလာတဲ့အနေအထားမျိုးပေါ့နော်ဒီဘက်ကိုပူးပေါင်းလာတဲ့အနေအထားမျိုးတွေဖြစ်လာတဲ့အဲ့ဒီအရာတွေကဘယ်လိုမျိုးလဲဆိုဥမာကျွန်တော်တို့ဘက်ကိုတရင်ပေးတာမျိုးကြီးနောက်တစ်ချက်ကအဲကျွန်တော်တို့ဒေါ်လာအင်အားစုတွေကိုသူတို့နိုင်တဲ့လောက်ပေါ့နော်ကူကြတယ်လူကြတယ်ဒီလိုအင်အားစုတွေဖြစ်လာတယ်နောက်တစ်ခုကအာငါတို့ကတော့ဒီမှာနေကြထိုင်ကြမရှိတော့အဲ့တော့ဒီမှာလည်းနေကြမရှိဘူးအဲ့တော့မထူးတော့ဘူးဆိုပြီးတော့ဒီမိစ္ဆာရဒေါ်လာအင်အားစုတွေနဲ့သူတို့ပူးပေါင်းသွားကြတဲ့အနေအထားမျိုးပေါ့နော
်မြမစစ်ကောင်စီတပ်ရဲ့မိရှို့ဖျက်ဆီးမှုတွေဒေသခံတွေရဲ့စားနပ်ရိခါတွေကိုလူယူတာတွေကြောင့်ဒေသခံတွေမှာနေစားရေးအခက်အခဲတွေအများကြီးရှိပေမဲ့လက်ရှိမှာတော့ NUG ဘက်ကထောက်ပံ့မှုတချို့ရှိသလိုပြည်သူအချင်းချင်းကလည်းလက်တွဲကူညီကြတာကြောင့်ဒေသခံတွေတောင့်ခံနေနိုင်တဲ့အခြေအနေဖြစ်ပါတယ်လို့စစ်ရှောင်းတွေအရေးကူညီဆောင်ရွက်ပေးနေသူတဦးကပြောပြပါဗျ။နည်
းနည်းတော့အခက်အခဲရှိတယ်။ဘာအခက်အခဲရှိရလဲဆိုတဲ့အခါကျတော့ဒီအိုးအိမ်တွေဒီလိုမိစုလိုက်တဲ့အခါကျတော့ကျွန်တော်ငေးရထိုင်ရအခက်အခဲဖြစ်တယ်။နောက်တစ်ခါစားရေးတောက်ရအခက်အခဲဖြစ်တယ်။သို့မညာတော့လေကျွန်တော်တို့ကပြည်သူပူးပေါင်းပါဝင်တဲ့အခါကျတော့ကကျွန်တော်မျှတပြီးစားရတာပေါ့ဗျာ။နောက်ပြန်မှကျွန်တော်တို့အန်ယူဂျီရလည်းကြည့်တိုက်ပြအားလုံးတာပေါ့နော်ကျမကြီးပဲဆိုရင်ကျမကြီးပဲပညာရေးဆိုလည်းပညာရေးပဲပေါ့နော်
ရှိကောင်စီတရရဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေနဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာအိုးရင်ဆွန်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတယ်။စစ်ဆောင်ပြည်သူအရေးအတွက်ကတနေ့ထက်တနေ့ပိုပြီးတော့မှတိုးလာနေပါတယ်။နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာမြန်မာစစ်ကောင်စီတပ်ကလေကြောင်းပစ်ကူတုံးတာလေကြောင်းချီတက်တဲ့အုံပြူလာကြောင့်အရသာထိခိုက်မှုတွေများလာတယ်လို့ဒေသခံပြည်သူတွေကပြောပါတယ